မင်္ဂလာပါနဲ့ခင်မတော်တာရှင်များရှင် VOA American အသံရဲ့2022ခုနှစ်ဒီဇင်ဘာလ4ရက်အင်္ဂါနေ့မနက်ပိုင်းတိုးချက်အစီအစဉ်လေးစတင်နေပါပြီ။လိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်အသံလွှင့်ပေးသွားမှာပါ။အင်္ဂါနေ့မနက်ပိုင်းအချိန်မိုနိုင်ဝက်ထဲမှာနားဆင်ရမယ့်သတင်းအပတ်စဉ်ကဏ္ဍတွေထဲမှာတော့ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာလက်ပတ်ထောင်ချင်းဤစီမံကိန်းနဲ့ပတ်သက်တဲ့သတင်းကိုမြန်မာမီဒီယာတွေမှာဘယ်လိုများဖော်ပြခွင့်ရပါသလဲ
။လက်ပတ်ထောင်ကိစ္စဆိုလို့ရှိလို့ရင်ချင်းအခုဟိုမိလောင်မုံတုံးနေမတုံးဘူးပေါ့နော်။ဒါကိုအစိုးရချက်ချင်းဒီသတင်းထုတ်ပြန်မှုမပေးနိုင်ဘူး။သတင်းထုတ်ပြန်မှုမပေးနိုင်တဲ့အခါမှာ
မကြခင်မှာပြည့်စုံနာဆင်ရဖို့ရှိပါတယ်။အခုဒီတင်ဆက်ပေးမဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာအရင်ဦးဆုံးတတ်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။မအေးတနာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့လူပူလေးတွေအလုတ်ကျွေးပြုတ်ခြင်းနဲ့ဗြိတိရှ်အင်ရှင်ဆန်ချားလ်စ်ဝင်းသားနဲ့ဂျင်ယာရော်တို့ရဲ့နယူးဇီလန်ခရီးစဉ်ကိုရီးယားကဆိုင်တဲ့အတူတူကန့်ခဲ့တဲ့အဆိုတော်မက်ဒေါနာနဲ့ဖျောင်းယုတ်ထုဖြစ်သွားတဲ့ရီဟာနာရဲ့သတင်းတွေအပောင်းဝင်ကမ္ဘာတစ်လုံးအဖျော်ပြေးလောကကသတင်းတွေကိုကြားကြရမှာပါWon't rock out like a superstar. ဗြိတိရှ်ဘီမာရဲ့စင်ရတုအထိမ်းမှတ်ဖြစ်တဲ့တော်ဝင်မိသားစုတွေကဘာအနှံ့နိုင်ငံတွေကိုလှည့်လည်သွားရောက်နေကြတာမှာနယူးဇီလန်နိုင်ငံကိုရောက်ရှိနေတဲ့အင်ရှေ့ဆန်ဝေလောက်မင်းသားချားလ်စ်နဲ့ဂျင်ယာရော်ကမလာတို့ကသူတို့နယူးဇီလန်ခီးစဉ်တတိယမြောက်နေ့နိုဝင်ဘာလ14ရက်နေ့မှာတော့အင်ရှေ့မင်းသားချားလ်စ်ရဲ့64နှစ်မြောက်မွေးနေ့နဲ့လည်းတိုက်ဆိုင်နေလို့ဆာပီတာဂျက်ဆန်ရဲ့ Water Workshop မှာမွေးနေ့ပွဲကိုဆင်နွှဲခဲ့ပါတယ်မကြခင်ယုံတင်တော့မဲ့ The Hobbit ရုပ်ရှင်မှာအသုံးပြုတဲ့အဝတ်အစားတွေရိုက်ကွင်းတွေကိုမင်းသားချားလ်စ်နဲ့ဂျင်ယာရော်တို့ကိုသူတို့ကပြသခဲ့ပါတယ်။ရုပ်ရှင်ထဲမှာပါတဲ့လူပူလေးတွေကတယောက်ဖြစ်တဲ့ Dorian နေရာမှာတရုတ်ဆောင်တဲ့မင်းသား Mark Hedlow ကချားလ်စ်မင်းသားရှေ့မှာဒုထောက်ပြီးတော့မင်းသားရဲ့အကြီးကျယ်ဖြစ်တဲ့အမှုတန်းပါမယ်လို့ပြောသွားခဲ့တာပါ။
I am Dorian the Dwarf. And on this special day, your birthday, I offer myself at the request of Sir Peter Jackson.For you to command, as you see fit, your servant Dory.
အကျွန်လူပုလေးဒေါ်ရီဟာအသင်ဂုံတီရှိမင်းသားချားချက်မွေးနေ့နေတွင်းနေ့မြန်မာခြေကြုံဖြစ်နေအမှုထမ်းပါမယ်လို့ပြောသွားတာပါဒီထူးထူးခြားခြားမွေးနေ့လက်ဆောင်ကိုဝေလာမင်းသားချားလ်စ်ကတော်တော်ကိုသဘောကျသွားခဲ့ပါတယ်ဒီလောက်ထူးခြားကောင်းမွန်တဲ့မွေးနေ့လက်ဆောင်မျိုးမရတာတောင်ကြားပြီးမလို့ဘလောက်ကျေးဇူးတင်လဲပြောမပြတတ်တော့ပါဘူးလို့ချားလ်စ်မင်းသားကတုံ့ပြန်ပြောဆိုသွားပါတယ်အလစ်ဘက်ဘီယမာကြီးရဲ့အစဉ်ရတုအထိမ်းအမှတ်ဖြစ်တဲ့ဒီခရီးစဉ်မှာတော့ချားလ်စ်မင်းသားနဲ့ဂျင်ယာရောကမလာတို့ကပါပူဝါနယူးဂီနီနဲ့ဩစတြေးလျနိုင်ငံတို့ကိုလည်းဝင်ရောက်ခဲ့ပြီးပါပြီ။ဒီတော်ဝင်ဇနီးမောင်နှံကနယူးဇီလန်ကနေပြီးတော့နိုဝင်ဘာလ16ရက်နေ့တောက်ကြနေမှာပဲပြန်သွားခဲ့ပါတယ်ရှင်။နောက်ကိုရီးယားနိုင်ငံမှာတော့အစိုးရရုပ်မြင်သံကြားဌာနကထုံးတဲ့ဇင်လာတွေကခွဲထွက်ပြီးတော့ထူးထူးခြားခြားပဲအင်္ဂလိပ်ပိုင်းအစီအစဉ်ကိုပထမဦးဆုံးထုတ်လွှင့်ပေးလိုက်ပါတယ်။အစပိုင်းပြသတဲ့အစီအစဉ်တွေမှာတော့Finding Nemo ဆိုတဲ့ပင်လယ်ကြီးရဲ့လမ်းပျောက်နေတဲ့ Nemo ငါးလေးကိုလိုင်းရှာတဲ့ Hollywood ကာတွန်ကားကိုပရိသတ်တွေကသဘောကျဆုံးမှာမြောက်ကိုရီးယားနိုင်ငံသားတွေ University TV တက္ကသိုလ်ရုပ်သံလို့ခေါ်တဲ့ Ronan Sam TV ရုပ်မြင်သံကြားလိုင်းတင်မှာနိုင်ငံသားဘာသာနဲ့ထုတ်လွှင့်ပေးနေတာပါဒီရုပ်သံလိုင်းကိုစက်တင်ဘာလ5ရက်နေ့ကစပြီးတော့ထုတ်လွှင့်ပေးပါတယ်ဒီလိုအင်္ဂလိပ်ဘာသာစကားနဲ့အစီအစဉ်တွေထုတ်လွှင့်ပေးလို့အကြောင်းသားတွေသူတို့လေ့လာနေတဲ့ဘာသာရက်တွေအတွက်အထောက်အကူဖြစ်စေဖို့ဆိုတာကတရားဝင်အကြောင်းပြချက်ဖြစ်ပါတယ်။ဒီတက္ကသိုလ်ကျောင်းသားကျောင်းသူတွေအတွက်ရည်ရွယ်ပြီးတော့ထုတ်လွှင့်ပေးတယ်ဆိုပေမဲ့လည်းဒီရုပ်သံလိုင်းကိုမြောက်ကိုရီးယားမှာနေအိမ်တိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်တာပါ။ဒီမြောက်ကိုရီးယားမှာကအခုနှစ်ပိုင်းတွေအတွင်းမှာတရားမဝင်တင်သွင်းတဲ့နိုင်ငံသားရုပ်သံအစီအစဉ်တွေပြီးတော့နိုင်ငံသားရုပ်ရှင်ကား DVD တွေပြန့်နှံ့နေပါတယ်။တရားဥပဒေအရဆိုတော့ဒီလိုမျိုးနိုင်ငံသားကထုတ်လုပ်ပြတာတဲ့အစီအစဉ်တွေကဒီမြောက်ကိုရီးယားရဲ့တင်းကျပ်တဲ့စီစီရေးဥပဒေနဲ့ညှိစွန်းနေတာပါ။ဒါမဲ့လည်းအစိုးရရုပ်မြင်သံကြားအစီအစဉ်ကလည်းဒီပြပထုတ်လုပ်တဲ့ဖြောက်ရည်အစီအစဉ်တွေနဲ့လုံးဝမရှင်းနိုင်အောင်လို့နောက်ကျနေတာပါ။အခုလည်းကမ္ဘာတစ်လုံးမှာလူကြိုက်များတဲ့အနေအထားရောက်ဖို့ဆိုရင်မြောက်ကိုရီးယားရုပ်သံအစီအစဉ်တွေအနေနဲ့အလန့်ဝေးပါသေးတယ်။ဒါမဲ့လည်းဒီကိုယ်နိုင်ငံသားတွေကိုကိုယ်ပိုင်ဖြောပြေးရေးအစီအစဉ်တွေမဖန်တီးပေးနိုင်ရင်ကိုယ်နိုင်ငံသားတွေကလည်းတခြားတိုင်းတစ်ပါးကအစီအစဉ်တွေကိုပဲရှာဖွေကြည့်ရှုမယ်ဆိုတာမျိုးဒီမြောက်ကိုရီးယားအာဏာပိုင်တွေသတိပြုမိသွားလို့အခုလိုမျိုး Ronan Sam TV အစီအစဉ်ကိုထုတ်လွှင့်ပေးလေသလားစဉ်းစားစရာပါပဲရှင်
စ
2, 1.
မရိကန်ပြည်အောင်စုမှာရှမ်းရှမ်းတောင်အောင်မြင်မှုရတဲ့ဘာဘီရုစ်ကျွန်းသူဆူရောမာလီရီဟာနာရဲ့ပုံသူဖျောင်းရုပ်တုကိုဒီဟောလိဝုဒ်ကမက်ဒမ်ဒူးဆော့ဖျောင်းရုပ်တုပြတိုင်းမှာနိုဝင်ဘာလ23ရက်နေ့ကပဲစပြီးတော့ပြသထားလိုက်ပါတယ်။နီယိုမီယံဘေကနီနဲ့ငါဖန်ပိုက်ကွန်ချေးရှင်ဝစ်စင်ထားတဲ့ဖျောင်းရုပ်မှာရီဟာနာကအပြင်ကသူ့ပုံစံလိုပဲသပင်းရောင်အနီရောင်နဲ့သူ့ဟန်ပန်အတိုင်းဖြစ်နေပါတယ်။အခုလိုသူ့ပုံသူဖျောင်းရုပ်သူစပြီးတော့ပြသလိုက်တဲ့အချိန်နဲ့တိုက်ဆိုင်ဆိုင်ပါပဲသူ့ရဲ့နောက်ဆုံးထွက်တဲ့ Day Album An Apologetic Day Album ကလည်းနိုဝင်ဘာလ19ရက်နေ့မှာစပြီးတော့ထုတ်လုပ်ဖြန့်ချိလိုက်တာဖြစ်ပါတယ်ရှင်ကြည့်ရတာကတော့ Pop Blogger မှာနာမည်အရင်ကြီးတဲ့ Wayne Madonna တယောက်နောက်ဆုံးပေါ်ကိုရီးယားစက်ကွင်းကနေမလွတ်နိုင်ခဲ့ပုံပါပဲ Madonna တယောက် Gangnam Style ယောဂါတက်နေတာမြင်နိုင်ပါတယ်နော်ညရောမြို့မှာအင်္ဂါနေ့နိုဝင်ဘာလ23ရက်နေ့မှာကျင်းပခဲ့တဲ့မဒေါနာရဲ့ဆင်မြင့်ဖျော်ဖြေပွဲမှာတောင်ကိုရီးယားကအဆိုတော်ဆိုင်လာပြီးတော့အားဖြည့်ဖျော်ဖြေပေးသွားတာပါမဒေါနာရဲ့ Give it to me တခြင်းနဲ့ဆိုင်ရဲ့ Gangnam Style တို့ကိုပေါင်းဆက်ပြီးတော့ဆိုင်ရဲ့နာမည်ကျော်မြင်းစီကနဲ့ခပ်ပြသွားခဲ့ကြပါတယ်။ MDNA ဖျော်ဖြေပွဲခီးစဉ်နဲ့အမေရိကန်ပြည်အောင်စုတလွားမှာလှည့်ပြီးတော့ဖျော်ဖြေနေတဲ့မက်ဒေါနာကဆိုင်ကိုတိတ်သဘောကျလို့ဒီနယူးယောက်က Madison Square Garden ကသူ့ပွဲမှာလာပြီးတော့ဖျော်ဖြေပေးဖို့ဖိတ်ခေါ်ခဲ့တယ်လို့ဆိုပါတယ်ရှင်။ဒီတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်အင်္ဂါမနေ့တိုင်းမှာအစီအစဉ်တဲ့အင်္ဂါညအစီအစဉ်မှာပြန်လွှင့်ပေးတာကိုနားဆင်နိုင်ပါတယ်။ဒီသတင်းကိုရုပ်ရောအသံရောပြည့်စုံကြည့်ကြနေရှင်တော့တနင်္ဂနွေနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA ပတ်စဉ် TV Magazine အစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ပါတယ်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မရေတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တန်တက်ရောင်သတင်းလွှာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဆက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမမီဒီယာမြင်ကွင်းကိုနားဆင်ရဖို့ရှိပါတယ်။မဲအင်ခံပေးပို့တဲ့သတင်းဆောင်မကိုဥဆံမိုးဝေကတီးဖြတ်ပြီးထုတ်လွှင့်ပေးထားတာနားဆင်ကြည့်ပါရှင
်။ဂျင်းနီတောင်စီမံကိန်းကြောင့်ဒေသခံပြည်သူတွေနဲ့အဆိုးရွားကြမှာတင်းမာမှုတွေတဖြည်းဖြည်းအရှိန်မြင့်လာတာနဲ့အမျှမီဒီယာသမားတွေဖို့ဒီလိုပြည်ပခသတင်းတွေကိုဖော်ပြတဲ့နေရာမှာပဲ့မြတ်ဖို့အရေးကြီးတယ်လို့ပြည်ပခကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းတွေဘာတွေရှိတယ်လဲဆိုတဲ့အထိမေးမြန်းရှာဖွေတင်ပြဖို့လိုအပ်တယ်လို့သတင်းတောက်တူဖြစ်တဲ့ကိုနိုင်မင်းဝေကသုံးသပ်ပြောဆိုပါတယ်။ကုန်လွန်ခဲ့တဲ့တစ်နှစ်တာကာလအတွင်းမီဒီယာတွေပိုးပြီးတော့လွတ်လပ်ပွင့်လင်းလာပြီးပြည်သူတွေအနေနဲ့မီဒီယာကိုပိုးပြီးတော့အားကိုးလာတယ်လို့လည်းသူကပြောပါတယ်။ဒီအချက်ကြောင့်လဲအရင်ကရယူဖို့ခက်ခဲတဲ့သတင်းတွေလိုက်တဲ့နေရာမှာပိုးပြီးတော့လွယ်ကူလာတယ်လို့ဆိုပါတယ်။သူတို့ရဲ့အခက်အခဲတွေကိုမီဒီယာကအာဏာပိုင်တွေသိအောင်တင်ပြပေးနိုင်တယ်။မီဒီယာမှာဖော်ပြလိုက်ရင်ပြဿနာတွေဖြေရှင်းပေးလာတယ်လို့ပြည်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကနားလည်ထားကြတာပါ။မီဒီယာရဲ့အကာအကွယ်ပိုးပြီးတော့ရလာတယ်လို့လည်းသုံးသပ်ကြပါတယ်။မီဒီယာသမားတွေအနေနဲ့တစ်ဖက်မှာပြဿနာတွေကိုကြီးထွားမလာအောင်နဲ့ဗန့်ပြအောင်အစိုးရနဲ့ပြည်သူများမှာဖော်ပြသင့်တယ်လို့ပြောပါတယ်။လက်တွေ့အဖြစ်အပျက်ပေါ်မှာမူတည်ပြီးတော့မီဒီယာရဲ့အရေးပါပုံသတိထားရမယ့်အချက်တွေကိုသတင်းတောက်တွေပို့ပြီးတော့နားလည်လာကြတာကိုလည်းတွေ့ရတယ်လို့ဆိုပါတယ်ပဋိပက္ခသတင်းတွေလက်တွေ့ရယူတဲ့နေရာမှာမီဒီယာသမားတွေကြုံရတဲ့ခက်ခဲတဲ့ပြဿနာတွေလည်းရှိတယ်လို့အယ်ဒီတာတွေကပြောပါတယ်တချို့ကိစ္စရပ်တွေမှာအစိုးရဘက်ကရေငုံနှုတ်ပိတ်နေတာကြောင့်တစ်ဖက်ထဲကပြောဆိုတာတွေကိုသာချပြပြီးသတင်းရေးနေရတာကလည်းအခက်ခဲတရဖြစ်တယ်လို့ Popular News Channel ကတာဝန်ခံအယ်ဒီတာဒေါ်တင်စာစောကပြောပါတယ
်လက်ဗရောင်းောက်ကိစ္စဆိုလို့ရှိလို့ရှိရင်အခုဟိုမီလောင်မုံတုံးနေမတုံးဘူးပေါ့နော်ဒါကိုအစိုးရချက်ချင်းဒီသတင်းထုတ်ပြန်မှုမပေးနိုင်ဘူးသတင်းထုတ်ပြန်မှုမပေးနိုင်တဲ့အခါမှာအမားတို့ကပြည်သူအတန်နဲ့ပဲအမားတို့ကတစ်ဖက်ထင်းနဲ့ရေးရတာရေးရတဲ့အခါမှာဟို balance မဖြစ်ဘူးဆိုတဲ့အပြောတွေဟို fair မဖြစ်ဘူးသတင်းကမှန်လားမမှန်ဘူးလားဆိုတဲ့ဟာသုံးသက်ချက်တွေပေါ့မှာဆက်ဖက်သူတွေကနေပြီးတော့ reply တွေလာကြတယ်အဲ့လိုဟိုအမားတို့ကလည်းဒီလိုမျိုးမဖြစ်ချင်ဘူး။ဘာဖြစ်ချင်လဲဆိုတော့အမားတို့ပြည်သူအတန်လည်းယူမယ်။အစိုးရကနေပြီးတော့ဟိုဒီလိုပြုမှုခဲ့တဲ့အပေါ်မှာသူတို့ရဲ့ထုတ်ပြန်ချက်ကလည်းချက်ချင်းထုတ်ပြန်ပေးနိုင်မယ်ဆိုလို့ရှိရင်အမားတို့ကသတင်းအမှန်ကိုချက်ချင်းပေးနိုင်မယ်ပေါ့။ဒီဟာလေးတွေကလည်းအမားတို့အတွက်အခက်အခဲတွေကအများကြီးဖြစ်နေတော့မယ်။conflict reporting တွေမှာများတော့အပြင်ရင်ဆိုင်နေရတာကဟိုဒေသခံတွေ ပြည်သူတွေနောက်ဖြစ်ပေါ်နေတဲ့ပြဿနာတွေမှာရင်ဆိုင်နေရတဲ့လူတွေရဲ့အတန်တွေကိုချက်ချင်းရနိုင်ပေမဲ့လေမတို့ကနောက်ထပ်တစ်ဖက်ဖြစ်နေရဲ့အစိုးရဘက်နောက်ကြတော့ဟိုသူတို့နဲ့ရင်ဆိုင်နေတဲ့တခြားတစ်ဖက်တွေရနိုင်ပြီးရောရဖို့အတွက်ကအရန်ခက်ခဲတဲ့အတွက်သတင်းတွေမှာမမျှတာတဲ့တစ်ဖက်အတန်တွေနဲ့ပဲမတို့ရေးသားဖော်ပြနေရတော့မယ
်အခုတစ်ပတ်သတင်းချန်နယ်တွေမှာမျက်နှာဖုံးဖြစ်ဖော်ပြကြတဲ့တခြားသတင်းတစ်ပုဒ်ကတော့နာအဖခေါင်းဆောင်ဟောင်းတချို့ရဲ့နေအိမ်တွေမှာအလုတ်လုတ်သူတွေအတွက်ထောက်ပံ့စရိတ်လွတ်တော်မှာစည်ရင်တင်တောင်းခံထားတဲ့အကြောင်းမှာနောက်ပြီးသတင်းသမားတွေအတွက်ဝန်ကြီးဌာနအလိုက်ပြောရေးဆိုခွင့်ရှိသူတွေဆိုပြီးတော့စည်ရင်တွေထုတ်ပြန်ပေးတဲ့အတွက်တိုးတက်မှုရှိလာတာကိုအတိအမှတ်ပြုရမှာဖြစ်ပေမဲ့တချို့ဝန်ကြီးဌာနတွေကတော့ဖုန်းမကင်တာဖုန်းနံပါတ်အလွဲတွေပေးတာစတဲ့အဖြစ်မျိုးတွေနဲ့ကြုံတွေ့နေရဆဲဖြစ်တယ်လို့သတင်းတောက်တွေကပြောပါတယ်ဒီလိုအခြေအနေတွေကလည်းတာဝန်ခံဖြေကြားမဲ့လူမရှိတာနဲ့တာဝန်ယူမှုစနစ်မရှိသေးတာကြောင့်လို့သုံးသပ်ကြပါတယ်ဒီလိုကိစ္စမျိုးတွေကိုကိုရွေးကြုံရတဲ့သတင်းအယ်ဒီတာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ
်အရင်တုန်းကထက်ကောင်းတာတွေတော့တော်တော်လေးရှိလာတယ်အထူးသဖြင့်ဌာနဆိုင်ရာတွေဌာနဆိုင်ရာတွေဆိုအရင်တုန်းကသတင်းမေးလို့လည်းမရဘူးမြန်လို့လည်းမရဘူးတယ်လီဖုန်းနံပါတ်လည်းမရှိဘူးဘယ်သူတာဝန်ရှိမှလည်းမသိဘူးအခုကြတဲ့ခါကျတော့တို့အစိုးရအဖွဲ့သမရယုံကလည်းတို့ညွှန်ကြားထားတယ်တို့ဝက်ဆိုက်တွေလုပ်ဖို့ပြီးတော့မှသတင်းထုတ်ပြန်တဲ့လူတွေရွေးချယ်ပြီးတော့မှသတင်းတွေကိုမေးလိုက်ရင်ဖြေဖို့ဆိုပြီးတော့တို့လုပ်ထားတယ်တို့လည်းကောင်းကောင်းမွန်မွန်ဖြေချပေးတာကအများစုဖြစ်လာတယ်ဒါပေမဲ့တချို့သောဝန်ကြီးဌာနဥမာဒါနမူနာတွေပြောလို့ရတယ်ဟိုလက်တွေ့ဆိုရင်ဒီတိုင်းဝန်ကြီးဌာနမှာသတင်းတစ်ခုတစ်ခါလိုက်တယ်လိုက်တဲ့ခါကျတော့တယောက်ကိုဆက်ပါအောင်ဖုန်းနံပါတ်တစ်ခုနောက်တယောက်ကိုဆက်ပါအောင်အဲ့လိုမျိုး၅ခု၆ခုလောက်ပေးပြီးတဲ့နောက်မှာနောက်ဆုံးတစ်ခုကိုကျတော့ဟိုဘယ်သူမှမဖြေတဲ့မကင်တဲ့တယ်လီဖုန်းကြီးကိုသူတို့ပေးလိုက်ပြီးတော့မှသတင်းတောက်ကိုမဖြေပေးတဲ့သဘောမျိုးပေါ့နော်အဲ့လိုဟာတွေကလည်းရှိတုံးပဲအဲ့လိုဟာတွေရှိတဲ့ဟာကိုကြတော့ဟိုသက်ဆိုင်ရာဝန်ကြီးဌာနတွေသက်ဆိုင်ရာဌာနဆိုင်ရာတွေကလည်းစဉ်းစားဖို့တော့တင့်တာပေါ့တကယ်တကယ်သတင်းဌာနတွေကိုဖြေချပေးမယ်ဆိုရင်တိတိချာချာကိုဟိုဘယ်အဆင့်ဆိုဘယ်လိုဖြေချပေးမယ်ကိုမနိုင်ဘူးဆိုရင်ဘယ်လိုမျိုးရိုးရိုးသားသားလုပ်တာမျိုးကတော့ပို့ပြီးတော့တင့်တော်တာပေါ့အခုလောလောဆယ်ဆိုရင်ဟိုပေးကပေးမရပေါ့နော်ဖွင့်ကဖွင့်ရင်မပွင့်ဆိုတဲ့သဘောမျိုးသတင်းတောက်တွေကတော့လောလောဆယ်အဲ့ဒါအခက်ခဲတစ်ခုအနေနဲ့ရင်ဆိုင်နေရတယ
်သတင်းသမားတွေသတင်းယူတဲ့အခါမှာဖြစ်ပေါ်လာတဲ့ပြဿနာတွေကိုတင်ပြပြီးမှဒီတစ်ပတ် January မှာဖော်ပြထားတဲ့သတင်းတွေဘက်ကိုကြည့်အောင်ပါအခုတစ်ပတ်မှာတော့လက်ပတောင်းကျင်းနီတောင်ကိစ္စကိုဓာတ်ပုံတွေနဲ့မြင်းမြန်ဆန်းဆန်းဖော်ပြခဲ့ကြသလိုလွှတ်တော်တွင်ဘန်ဒါငွေကြေးခွဲဝေမှုပြဿနာတွေကိုလည်းဖော်ပြခဲ့တဲ့သတင်းတွေကလူတွေစိတ်ဝင်စားဆုံးဖြစ်ခဲ့ပါတယ်ဆိုတဲ့အကြောင်းပြောကြရင်းဒီတစ်ပတ်အတွက်သတင်းမီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ရပါတယ
်မိုင်းခံဦးတင်ဆက်ခဲ့တဲ့မြမမီဒီယာမြင်ကွင်းကိုဥဆံမိုးဝေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာဘလော့ဂါအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီသတင်းဘက်ရဲ့စီးပွားရေးကဏ္ဍကိုတော့ကိုကျော်ကျော်သိန်းကအစီအစဉ်တင်ဆက်ပေးထားတာကိုနားဆင်ကြည့်ပါရှင်။
မြန်မာနိုင်ငံဟာ Greater Mekong Sub-region လို့ခေါ်တဲ့မဟာမဲခေါင်ဒေသထဲမှာအပါအဝင်ဖြစ်ပြီး1992ခုနှစ်ထဲကစလို့မြန်မာနိုင်ငံရဲ့စွမ်းအင်အရင်းမြစ်တွေကို ADB ကလေ့လာတာတွေလုပ်ခဲ့တာမှာလုံလောက်တဲ့စွမ်းအင်အရင်းမြစ်တွေရှိရဲဆိုတာကိုတွေ့ထားတယ်လို့ ADB ရဲ့အရှိတောင်ရှာဒေသဆိုင်ရာစွမ်းအင်ဌာနညွှန်ကြားရေးမှူးအန်သိုနီဂျူးက VOA ကိုပြောပါတယ
် Basically they do have lot of resources hydro resources more than 100,000 megawatts of hydro but you knowHydro will have to be looked at on a sustainable
ချေငါအဖြစ်မြန်မာနိုင်ငံမှာရင်းမြစ်တွေအများများရှိပါတယ်။ရေအားလျှပ်စစ်ဆိုရင်မဂါဝတ်3000ကျော်ရှိပါတယ်။ဒါပေမဲ့ရေအားလျှပ်စစ်နဲ့ပတ်သက်ရင်တာရှည်ခံနိုင်မဲ့အခြေခံနဲ့ကြီးဖို့လိုပါတယ်။မဂါဝတ်3000လုံးကိုတော့ထုတ်လို့မရပါဘူး။တဘာဝပတ်ဝန်းကျင်နဲ့တာရှည်ခံမှုကိစ္စတွေကိုအခြေခံရပါမယ်။မဂါဝတ် 2000-3000 လောက်ကတော့ဖြစ်နိုင်ချေရှိပါတယ်။ဒါပေမဲ့အတော့ကိုကြီးမားတဲ့စွမ်းအင်ပမာဏကိုထုတ်ယူနိုင်တဲ့အလားအလာရှိပါတယ
်။စွမ်းအင်တန်ဇာတာကိုထုတ်ယူတဲ့ကိစ္စပြောမယ်ဆိုရင်တဘာဝပတ်ဝန်းကျင်ရေးရာကိစ္စကလည်းထက်မစင်စားပဲနေလို့မရတဲ့ကိစ္စပါဘယ်လိုစွမ်းအင်စီမံကိန်းမျိုးကိုပဲလုပ်တည်ဖြစ်ပါစေတဘာဝပတ်ဝန်းကျင်ရေးရာလူမှုရေးရာနဲ့ဇီဝမျိုးကွဲတွေထိန်းသိမ်းစောင့်ရှောက်ရေးဆိုင်ရာ ADB ကချမှတ်ထားတဲ့အကာအကွယ်ပေးရေးစီမံစည်းကမ်းတွေအတိုင်းဖြစ်ရပါမယ်လို့မစ္စတာဂျူးကပြောပါတယ်အဲ့ဒီအတွက်ကိုပဲပြီးခဲ့တဲ့သတင်းပတ်တွေနေပြီးတော့မှနှစ်ရက်ကြာလုံခြုံရေးဆွေးနွေးပွဲတစ်ခုကို ADB ကလုပ်ခဲ့ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။စွမ်းအင်တန်ဇာတအရင်းအမြစ်တွေအမြောင်များရှိတယ်ဆိုပေမဲ့လည်းအဲ့ဒီစွမ်းအင်တွေကိုထုတ်ယူပြီးလူမှုလက်တွေ့အသုံးပြုနိုင်အောင်တကယ်တမ်းလုပ်ဖို့အတွက်ကငွေကြေးပမာဏအမြောင်များလိုတာပါ။စွမ်းအင်ကဏ္ဍမှာဆယ်စုနှစ်ပေါင်းများစွာအလုံအလောက်ရင်းနှီးမြှုပ်နှံမှုမလုပ်ခဲ့တာကြောင့်ဒီကဏ္ဍဟာအထိနာနေကြတာဖြစ်ပြီး မြန်မာနိုင်ငံရဲ့လူဦးရေ၄ယောက်မှာတယောက်ပဲလျှက်စစ်မီ၃ဆွဲနေနိုင်တယ်လို့ ADB ကထောက်ပြထားတာဖြစ်ပါတယ
် The power sector is a huge for power sector generation transmission distribution the transmission sector is in a bad shape
ဆိုရင်ကဏ္ဍမှာလိုအပ်ချက်တွေကကြီးမားလာပါတယ်။ထို့လို့ရေးတေဘူရေးဖြံဖြူရေးကဏ္ဍအလုံးမှာပါပဲ။တေဘူကဏ္ဍဟာဆူဆူရွရွကိုပျက်စီးနေပါတယ်။ဖြံဖြူရေးဘိုင်းကလည်းစနစ်ပျက်စီးနေပါပြီ။ဆိုရင်ကဏ္ဍမှာနှစ်ပေါင်းများစွာရင်းနှီးမြှုပ်နှံမှုအားနည်းခဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေမလုပ်ခဲ့ပါဘူး။ဒါ့အပြင်လျှက်စစ်တရားဆိုင်ရာဥပဒေကလည်းတိတ်ကြီးဟောင်းနှွမ်းနေပြီးခင့်မမီတော့ပါဘူး။1948ခုနှစ်ကပြဋ္ဌာန်းခဲ့ပြီး1962ခုနှစ်မှာမွန်မံပြဋ္ဌာန်းထားတဲ့ဥပဒေပါဒေသရင်းနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားတို့လာအိုတို့နဲ့ရှင်ရင်တော့အတော်လေးကိုခင်းနှောက်ကြနေပါတယ်
။စွမ်းအင်ကဏ္ဍအတွက်လိုအပ်တဲ့ငွေကြေးပမာဏကိုထိထိရောက်ရောက်ရင်းနှီးမြှုပ်နှံနိုင်တာကလည်းနိုင်ငံတကာကစွမ်းအင်ကုမ္ပဏီကြီးတွေပဲဖြစ်ပါတယ်။ဒါပေမဲ့လည်းစစ်အစိုးရဆက်ဆက်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်အနောက်နိုင်ငံတွေကနှစ်ပေါင်းများစွာဒဏ်ခတ်အရေးယူမှုတွေချမှတ်ခဲ့တဲ့အတွက်တကယ့်ဒိတ်ဆိုတဲ့စွမ်းအင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံစွမ်းအင်ကဏ္ဍမှာအပြိုင်ဆိုင်ရင်းနှီးမြှုပ်နှံတာမျိုးမရှိခဲ့ပါဘူးတရုတ်နဲ့ကိုရီးယားကုမ္ပဏီတွေထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့လိုအရှေ့တောင်အာရှနိုင်ငံတွေကကုမ္ပဏီတွေပဲရင်းနှီးမြှုပ်နှံခဲ့ကြတာပါအခုတော့သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရကဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုတချို့လွတ်လာတဲ့အပေါ်နိုင်ငံတကာကနေအလင်းအမြန်တုံ့ပြန်ခဲ့ကြပြီးတဲ့နောက်နှစ်ပေါင်းများစွာချမှတ်ခဲ့တဲ့ဒဏ်ခတ်အရေးယူမှုအများအပြားကိုလည်းရပ်ဆိုင်းတာရုတ်သိမ်းတာတွေလုပ်ခဲ့ကြပါတယ်ဒါကြောင့်လဲအမေရိကန်ကုမ္ပဏီတွေအပါအဝင်နိုင်ငံတကာကစွမ်းအင်ကုမ္ပဏီကြီးတွေဟာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတွေရှာနေကြပြီလို့မစ္စတာဂျူဒ်ကပြောပါတယ်။ဒါပေမဲ့လည်းငွေပမာဏအများအပြားကိုလိုအပ်တဲ့အတွက်ပြည်တွင်းပြည်ပကပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ရင်းနှီးမြှုပ်နှံမှုကိုရအောင်ဆွဲဆောင်ရမှာပါ။မြန်မာနိုင်ငံအနေနဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF နဲ့ကမ္ဘာ့ဘဏ်တို့လိုနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုပြန်ပေးဆက်ရမယ့်အကြွေးတွေရှိနေသေးတဲ့အတွက် ADB အနေနဲ့လည်းလက်ရှိမှာငွေထုတ်မချေနိုင်သေးဘူးလို့မစ္စတာဂျူဒ်ကပြောပါတယ်။နောက်နေ့အစောပိုင်းမှာအဲ့ဒီအကြွေးကိစ္စတွေအားလုံးကိုဖြည့်ရှင်းနိုင်ဖို့မျှော်လင့်ထားကြပြီးအဲ့ဒီနောက်ပိုင်းမှာမှ ADB ကပြန်ပြီးငွေထုတ်ချေနိုင်မယ်လို့ဆိုပါတယ်။တကယ်တမ်းကျတော့လိုအပ်နေတာကငွေအရင်းအနှီးတစ်ခုတည်းမဟုတ်ပါဘူး။ကျွမ်းကျင်တဲ့ဝန်ထမ်းတွေပါတာဥပဒေနဲ့စည်းကမ်းပိုင်းဆိုင်ရာမူပေါင်းတွေအားနည်းတာစွမ်းအင်နဲ့ဆက်ဆက်နေတဲ့ဝန်ကြီးဌာနကြီးပဲခုနှစ်ခုရှိနေပြီးအဲ့ဒီဝန်ကြီးဌာနတစ်ခုနဲ့တစ်ခုကြားမှာပူးပေါင်းဆောင်ရွက်တာနဲ့စီမံကိန်းချတာတွေမှာလည်းအားနည်းချက်တွေရှိနေတယ်လို့ ADB ကထောက်ပြထားပါတယ်။ဖြည့်ရှင်းလှုပ်ဆောင်ရမယ့်ကိစ္စရပ်တွေအများအပြားရှိနေသေးပေမဲ့လည်းအခုလက်ရှိဖော်ဆောင်နေတဲ့အပြောင်းလဲတွေကနေရှေ့မှာအခွင့်အလမ်းတွေပိုကျလာပြီးတော့လိုအပ်တဲ့ငွေရင်းနှီးကိုရလာမယ့်အပြင် ADB လိုအဖွဲ့အစည်းတွေကလည်းလိုအပ်တဲ့နည်းပညာပိုင်းအကူအညီတွေကိုပေးသွားမယ်လို့မစ္စတာဂျူဒ်ကပြောပါတယ်။အဲ့ဒီလိုအလားအလာကောင်းတွေရှိနေပြီဆိုရင်ဖြင့်လျှက်စစ်မီကိုနှစ်ပေါင်းများစွာမမြင်တွေ့ခဲ့ရဘူးတဲ့မြန်မာပြည်သူလူထုတွေဘယ်လောက်မြန်မြန်အချိန်ကာလအတွင်းလျှက်စစ်မီကိုသုံးဆွဲနိုင်ပြီးကမ္ဘာပေါ်ကတခြားနိုင်ငံသားတွေလိုပဲခင့်မီဖွံ့ဖြိုးတဲ့လူဘဝရတာကိုခံစားနိုင်ကြတော့မှာပါလေ
I would say it will take another 4 to 5 years because you Myanmar needs large base load generation they don't have
နောက်ထပ်၄-၅နှစ်တော့အချိန်ကြာအောင်မယ်လို့ကျွန်တော်ပြောချင်ပါတယ်။အခြေခံလျှက်စစ်တရားကိုအမြောက်များထုတ်လုပ်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့လျှက်စစ်တရားထုတ်လုပ်တဲ့စက်ရုံအသေးအတွက်ရင်းနှီးမြှုပ်နှံတာတွေမရှိခဲ့ပါဘူး။ရေအားလျှက်စစ်ထုတ်လုပ်တဲ့စီမံကိန်းတွေရပ်သွားမယ်ဆိုရင်တော့ကြောင်မီးသွေးနဲ့သဘာဝတန်းခွေတွေကနေလျှက်စစ်တရားထုတ်လုပ်ဖို့ကြည့်ရပါလိမ့်မယ်
။ရေနံစီမီးအိမ်လေးတွေ၊ဖျောင်းတိုင်မီးလေးတွေ၊ထင်းမီးရောင်တွေနဲ့ညစဉ်အမှောင်ဓုကိုအန်ဓုနေကြရတဲ့မြန်မာလူထုအတွက်ကတော့လျှက်စစ်မီးဆိုတာကမျော်လင့်လို့ရာကောင်းတဲ့အရာဟုတ်ရဲ့လားဆိုတာတော့စဉ်းစားပွဲဖြစ်နေတာပါလျှက်စစ်မီးဟာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့တခုတည်းအတွက်သာမကလူထုရဲ့လူနေမှုအဆင့်အတန်းမြင့်မားရေးကိုအထောက်အကူဖြစ်စေသလိုစာတင်သားလေ့လာသူတွေအတွက်လည်းအင်မတန်အကျိုးများတဲ့ကိစ္စပါဘယ်သူအတွဲမှအကျိုးမရုပ်စေပဲလူတိုင်းအတွက်အကျိုးများစေတဲ့လျှက်စစ်မီးသာအလုံလောက်ရမယ်ဆိုရင်ဖြင့်ဒီမိုကရေစီနိုင်ငံတော်အစ်တည်ဆောက်တဲ့နေရာမှာပို၍သာအထောက်အကူဖြစ်စေမယ်လို့ယုံကြည်ပါကြောင်းတင်ပြရင်းဒီသတင်းမှတ်အစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ် VOA ကသတင်းပတ်စင်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာအသံထဲသာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ
ခုကြကြတဲ့အစီအစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးခဏကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုတနင်္လာနေ့ညနေပိုင်းနဲ့အခုလိုအင်္ဂါနေ့မနက်ပိုင်းနေ့မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အခုနောက်ဆုံးတော့ဒီဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဘလော့ဂါမန္တလေးစနေကိုကိုဇော်ဝင်းလိုင်ကမေးမြန်းထားပြီးတော့မက်ခင်ဖြူတွေကကူညီတင်ဆက်ပေးထားပါတယ်ရှင်
ကင်ဗျူထွေးရေဘလော့ဂါနိုင်နိုင်စနေဆိုတာကြားဘူးလားဗ
ျကြားဘူးပါတယ်ကိုဇော်ဝင်းလိုင်ရဲ့ကိုဇော်ဝင်းလိုင်ပဲဟိုတခါတော့ကဒီစီစင်မှာသူ့ဘလော့အကြောင်းပြောဘူးတာပဲဟာ
သူကဘလော့ဂါဖြစ်နေလူကြိုက်များလွန်းလို့အခုဆိုလုံချင်းစာအုပ်တွေအများကြီးထုတ်ပေးတဲ့အပြင်မဂ္ဂဇင်းတွေမှာလည်းပြန်တိုင်းဆောင်မတွေရေးနေပြီလေပုံမှန်ဟို
ဟာရေးဖြစ်တဲ့လုံအောင်ပါလေပမာကြီးကထုတ်တဲ့ဆိုမဂ္ဂဇင်းတွေနော်တို့ကတခြင်းမဂ္ဂဇင်းနဲ့နောက်တစ်ခုကျတော့အစ်စ်ထင်တယ်ဟိုဟာကျတော့ The Color Offline Magazineအတူကူတော့ OK magazine ပေါ့။ဒါအခန်းဆက်အနေနဲ့ရေးဖြစ်တယ်။အဲ့လိုမျိုးပေါ့ဟိုစိတ်ခွန်အားပေးစာလေးတွေပေါ့။အဲ့လိုမျိုးလေးရေးဖြစ်တယ်။ The Color Online မှာကြတော့သူကဟိုဒါလဲ housewife ကန်တာပါတယ်ဆိုတော့အဲ့မှာကြတော့ဟိုရေးဖြစ်တယ်။ဟိုကလေးတွေကိုဘယ်လိုပြုစုပြောထောင်လဲ။အဲ့လိုမျိုးစာလေးတွေရေးဖြစ်တယ်။နောက် OK magazine ကြတော့လူငယ်တွေအတွက်ပိုအဓိကထားတယ်ဆိုတော့အဲ့မှာကြတော့ဟိုလူငယ်တွေရဲ့ဟိုမျိုးပေါ့စိတ်ခွန်အားဖြင့်ဆာလန်းညွန်ဆာလေးတွေကအဲ့လိုမျိုးရေးဖြစ်တယ်။တပိုင်းတပိုင်းကိုဟိုမျိုးအပီးလို့လည်းတမန်လို့ရတယ်။အဆက်လို့လည်းတမန်လို့လည်းရတယ်။အကြောင်းအရာတစ်ခုစီပေါ့
။ तू ကစိတ်ခွန်အားဖြစ်စေတဲ့ဆာတွေရေးတယ်လို့ပြောဘူးသလားလို့တခါတလေအဲ့ဒီဆာတွေဖတ်ရတာကောင်းတယ်လေ
။ तू ကိုယ်တိုင်ကလည်းအဲ့ဒီဘက်ကိုပဲအာတန်နေတဲ့။သောရရှင်တွေလည်းပြန်အမရနိုင်အောင် तू ရေးတဲ့ဆာတွေအကြောင်းကျွန်တော်မေးထားတယ်
။စိတ်ခွန်အားပြီးဆာနေပိုအာတန်ပါလေ။ကိုယ်လည်းအဲ့အမျိုးပဲဖတ်ဖြစ်လဲဆိုတော့အဲ့လိုမျိုးပူရေးရတာအားတက်တယ်။အမျိုးကိုယ်ပိုင်ရေးတဲ့စာကြောင့်အရေးနည်းတယ်။ဟောကို့အကြောင်းလောက်ပဲရေးဖြစ်တာပေါ့။ကို့တွေ့ကြုံကို့အကြောင်းကို့ခံစားချက်လောက်ပဲရေးဖြစ်တယ်လေ။နောက်တော့အုပ်တော့ထုတ်ထားတယ်။ဒါမဲ့နောက်တော့အုပ်ထုတ်ပြအောင်တော့ကြိုးစားနေတယ်။ကို့ခံစားချက်ကို့တွေ့ကြုံမယ်ဆိုတော့တိတ်ငြင်းများစစမ်းမရှိပါဘူး။အဲ့လိုရင်ဖွင့်လိုက်တာတခုအဲ့လိုပုံစံပဲပေါ့။ဟိုလူများဖတ်ပြီးတော့တခုခုရသွားတာလို့ပါလို့အမျိုးတော့မရှိသေးပါဘူး။ကို့ဟာကို့တော့မဲဟိုပါတာပြန်နေရေးဖြစ်တော့ဟိုမျိုးဖတ်ပြီးအကျိုးရှိမဲ့စာလေးတွေတော့အမျိုးတော့ဦးစားပေးပြီးရေးဖြစ်တာပေါ့
နောက်သူ့စာတွေကလူကြီးလူငယ်အကုန်ဖတ်လို့ရအောင်ရေးထားပါတယ်တဲ့
လူကြီးပဲဖတ်လူငယ်ပဲတတ်ဖတ်ပေါ့အမျိုးအစဉ်ပြေပြီးမှအကျိုးရှိမဲ့စာမျိုးပေါ့အမျိုးစီတော့တတ်တတ်စီခွဲပြီးမှအမျိုးစာအုပ်ထုတ်ရင်တော့တတ်တတ်စီခွဲပြီးထုတ်တယ်ဒါဟာလူငယ်တွေကြိုက်တတ်တဲ့စာမျိုးပေါ့လူကြီးတွေကြိုက်တတ်တဲ့ဟာအမျိုးပေါ့ဒီနေ့အတွက်ဆိုရင်ဥမာဟိုစိတ်ခွန်အားဖြစ်တဲ့စာမျိုးတွေအတွေးမြင်စာမျိုးတွေပေါ့လူလက်ပိုင်းတွေကြတော့အာသမီတွေကဘယ်လိုပြုစုပြောထောင်ရမလဲ။အဲ့လိုမျိုးတွေစာလေးတွေပေါ့။အနောက်ထိုင်တော့အဲ့လိုတတ်တတ်စီခွဲဖြစ်တာပေါ့။အလုပ်တစ်ဖက်နဲ့ဆိုတော့အားလဲအချိန်လောက်ပဲရေးဖြစ်တယ်။နောက်ဟိုစိတ်ပါတဲ့အချိန်ပေါ့။မိရဲ့ညရဲ့လိုတော့တတ်မှတ်ပါဘူး။အလုပ်နဲ့ဆိုတော့အားလဲအချိန်ပဲရေးဖြစ်တယ်လေ။
စာအုပ်တွေလည်းအများကြီးထုတ်ပြီးပြီဆိုတော့ဗနအုပ်တောင်များထုတ်ဖူးလို့လဲကိုဇော်ဝင်းနိုင်ရဲ့
သူကစာတွေကို2004 2005လောက်မှာစာရေးတာတဲ့ဒါပေမဲ့ဘလော့ကိုတော့2006ခုနှစ်မှာစာလုပ်တာတဲ့လေအဲ့ဒီချိန်ကစပြီးတော့သူဘလော့ကိုလူကြိုက်များလွန်းလို့ထုတ်ဝေသူတွေကစာအုပ်တွေထုတ်ပေးနေတာအခုဆို15အုပ်တောင်ရှိသွားပြီတဲ့ဗျ
ဟုတ်လားသူကဒါဆိုတခြားစာရေးဆရာတွေလိုစာရေးရာကဘလော့ရေးတာမျိုးမဟုတ်ပဲဘလော့ရေးပြီးမှစာအုပ်တွေထုတ်ဖြစ်တယ်ဆိုတော့အောင်မြင်တာပေါ့နော်
ကိုအချိန်ပေးပြီးမှစိတ်အားထက်သန်နေလို့ရဲ့အလုပ်တစ်ခုအတိမအခုလိုအတိမပြုခံရတော့ဝမ်းတာတော့ပေါ့အောင်မြင်တယ်လို့မဆိုနိုင်သေးပေမဲ့ဟိုနေရာတစ်ခုရရဲ့အမျိုးအတိမပြုခံရတယ်ဆိုတော့ဝမ်းတာပါတယ
်ဒါပေမဲ့အခုနောက်ပိုင်း Facebook ကိုလူတွေကအသုံးများလာတော့ blog ကိုသုံးတဲ့လူတွေနည်းနေပြီမဟုတ်လားရှင
်ဟုတ်တယ်ဗျ blogger နိုင်နိုင်စနေကလည်းအဲ့ဒီကိစ္စကိုပြောထားတယ
်Facebook ကတော့သူကဟိုပမာပြည့်ရလူငယ်တွေပို့တက်ရများတယ်လေ blog ကတော့တိတ်တိတ်လာရတယ်မသိတော့အရင်တော့ blog အပိတ်ခံထားရတော့ဟိုပြီးတဲ့လူလည်းတိတ်မရှိဘူးအဲ့လိုမျိုးဖြစ်ရော။နောက်ကြတော့ဟို Facebook မှာကြာပမာပြည်ကလည်းဝင်လာလို့ရတယ်ကြီးလို့လည်းရတယ်။ညာတော့အမှပူရေးဖြစ်တာပေါ့။ရေးတဲ့ချိန်မှာလည်းဟောပါလဲချက်ချင်း feedback တွေချက်ချင်းရပေါ့။ဘသူရေးရဘသူရေးဆိုတခါလေး notification တွေဝင်လာအမျိုးလေးနော်။ပုံမြန်တာပေါ့ blog ထဲဆိုင်ပုံမြန်တာပေါ့။အတူလေးလေးရေးတော့ Facebook မှာရေးဖြစ်တယ်အရှိရေးတော့ blog မှာရေးဖြစ်တယ်အဲ့လိုမျိုးဒီပြင်းနဲ့ကြည့်ရတာဟို blog တော့စိမ့်စိမ့်လာတယ်လို့မျိုးဖြစ်လာတယ်လို့ဖြစ်နေခုလား Facebook ပဲလေပုံပြီးမှအာတန်ကြပေါ့နောက်တပ်ပုံနေလဲတင်နေဆိုတော့လေသူရမ ဟိုဘလောက်လောက်မပြင်းတော့ဘူးပေါ့နောက်သူကရှယ်ရတဲ့အချိန်မှလည်းဘူမာဘလောက်ထက်ဘူမာဟိုဖြစ်တယ်လေအကျိုးကြီးရောက်မှုလည်းရှိရင်တော့ရှယ်တဲ့အချိန်လည်းဘယ်နှယောက်ရှယ်ရတယ်ပါညာဆိုအမျိုးလည်းတည်လေဘလောက်မှကြတော့အဲ့လိုမျိုးဖန်ရှင်တွေမပါဘူးပေါ့ပို့ပြီးအန်တာချက်ကောင်းတာပေါ့ Facebook ကြတော့အဲ့လို
သူစာတွေကိုဘယ်နေရာမှာပဲဖတ်ဖတ်ပေါ့လေသူကတော့သူစာတွေဖတ်တဲ့အတွက်ပိဿကြီးကိုကျေးဇူးတင်တဲ့အကြောင်းပြောထားသေးတယ
်အရင်ကတည်းကစာလာဖတ်နေတာပဲကြီးကြီးပေါ့အခုမှပဲစာဖတ်တာပဲကြီးကြီးပေါ့အဲ့လိုမျိုးအားပေးတဲ့လူတွေရှိအောင်ကျေးဇူးတင်တယ်လို့ပြောချင်တယ်ဟောလေဒီကနေတဆင့်ကျေးဇူးတင်ခွင့်ပေးလို့ပေါ့ကျေးစာပြီးရေးနေပါတယ်လို့
ကျမတော့ပုံမှန်သွားလည်ရမယ်ဘလော့တစ်ခုတိုးလာပြီးကိုစော်ဝင်လာရေ
းကောင်းပါပြီဗျာစိတ်ဓာတ်ခွန်အားဖြစ်စေတဲ့စာလေးတွေဖတ်ချင်ကြရဲဆိုရင်တော့ဘလော့ဂါ99စနေရဲ့ www.99sne.com ကိုကိုယ်တိုင်သွားလေ့လာလို့ရနိုင်ပါတယ်ခင်ဗျာသူ့ဘလော့လိပ်စာစာလုံးပေါင်းကတော့ kanan99sany.com ဖြစ်ပါတယ်ခင်ဗျာ
တော်ရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ဘလော့တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ဘလော့လေးတွေကိုတဆင့်ပြောပြလို့ကြရဲဆိုရင်ပဲဖြစ်ဖြစ် burmese@voanews.com ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင်
ဝေဖန်ကြံပေးစာတွေကိုလည်းအဲ့ဒီအီးမေးလ်ကတဆင့်ဘလော့ဂါဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်။တင်းငွေနေညနေနဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ဘလော့ဂါအစီအစဉ်ကိုဝေဖန်ကြံပေးစာတွေရေးသားပေးပို့ကြဖို့ဖိတ်ခေါ်ပါရခင်ဗျာ
။ကိုဇော်ဝင်းလိုင်းအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကနေ2012ခုနှစ်ဒီဇင်ဘာလ4ရက်အင်္ဂါနေ့မနက်ဖြန်အခုလက်ရှိထုတ်လွှင့်ပေးခဲ့တဲ့တနာရီခွဲစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီခွဲအထိလိုင်းဒိုမီတာ16 19 24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အင်္ဂါနေ့ညနေပိုင်းမှာလည်းနားဆင်နေကြစာအုပ်စင်ကဏ္ဍနဲ့တက်တက်ရောင်သတင်းလွှာကိုကဏ္ဍတွေကိုနားဆင်ရဖို့ရှိတာကိုကြိုပြီးတော့အသိပေးပါစီရှင်။ခုရင်ဆုံးတော့ဒီဇင်မာလာ24ရက်နိုင်ငံတကာသတင်းချင်းချုပ်ကိုမမိုးဖြူကကြီးညာပေးပါမယ်ရှင
်စီးရီးယားနိုင်ငံမှာတနေ့တခြားပိုးဆိုးလာတဲ့လုံခြုံရေးအခြေအနေတွေကြောင့်ကုလသမဂ္ဂရဲ့မရှိမဖြစ်လိုအပ်တဲ့ဝန်ထမ်းတွေကလွဲပြီးကျန်ဝန်ထမ်းတွေကိုနိုင်ငံတွေကထွက်ခွာခိုင်းလိုက်တဲ့အချိန်မှာပဲနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူဂျဟတ်မက်ဒီစီယာရူးကနှုတ်ထွက်သွားပြီလို့သိရပါတယ်ဂျဟတ်ဟာယာရူးကသာမကစီးရီးယားနိုင်ငံနေကပါထွက်ခွာသွားပြီလို့အတိုက်ခံတဲ့တန်တမန်အတိုင်းဝန်သတင်းရက်ွက်ကပြောဆိုပါတယ်ရုရှားနဲ့တူရကီတို့ဟာစီးရီးယားပြည်ပခန့်အဆုံးသတ်ဖို့အတွက်ဘယ်လိုကူညီမလဲဆိုတဲ့အပေါ်မှာနှစ်နိုင်ငံထပ်ပြီးတော့သဘောတူညီချက်မရနိုင်ခဲ့ကြပါဘူးစီးရီးယားကိစ္စအပေါ်မှာနှစ်နိုင်ငံအနေနဲ့အတော်လေးသဘောမတူဖြစ်နေကြတာလည်းဖြစ်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကပြိပက္ခဖြစ်နေတဲ့ Syria သမ္မတ Bashar al-Assad ကိုကြောထောက်နောက်ခံပေးထားပြီးတော့ကုလသမဂ္ဂမှာအနောက်အုပ်စုက Syria အစိုးရကိုရှုံ့ချတဲ့ဆုံးဖြတ်ချက်ကိုလည်းကန့်ကွက်ထားတာဖြစ်ပါတယ်။နိုင်ငံတကာအတိုင်းအဝန်ရဲ့ပြင်းပြင်းထန်ထန်ရှုံ့ချပြောဆိုမှုတွေဖြစ်ပေါ်စေတဲ့ Israel နိုင်ငံရဲ့အင်အားအခြေချစခန်းတိုးချဲ့တဲ့အလုပ်ကိုနောက်ဆုံးမှာမဟုတ်ဘူးလို့ Israel ကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းမှာပါကစ္စတန်အစိုးရနဲ့အတူ NATO အဖွဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့ NATO အကြီးအကဲကပြောလိုက်ပါတယ်။အကြမ်းဖက်မှုချိန်မုံရေးအားထုတ်ရမှာပါကစ္စတန်နိုင်ငံဟာအဖိုးအခများစွာပေးဆက်ခဲ့ရတယ်လို့ NATO အဖွဲ့အတွင်းရေးမှူးချုပ် Anders Ramsing ကအသိအမှတ်ပြုပြောလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့ရေရက်အင်အားကိုခင်မိတိုးတက်အောင်ဆောင်ရွက်တာဟာဆိုရင်စရာကောင်းပြီးတော့တောင်တရုတ်ပင်လယ်ထဲကအိန္ဒိယရဲ့အကျိုးစီးပွားကိုလည်းကာကွယ်ဖို့အိန္ဒိယရေဒက်ကဆုံးဖြတ်ထားတယ်လို့ရေဒက်အကြီးအကဲ DK ဂျိုရှိကပြောလိုက်ပါတယ်
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမမိုးဖြူကကြီးညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမသိင်ကီထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Ryan Benson ဖြစ်ပါတယ်။ဒီ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.